Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်မေလ22ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါပါကစ္စတန်နိုင်ငံတွင်းအဝေးဒိန်းဒုံးရင်နဲ့တိုက်ခိုက်တာကြောင့်တာလီဘန်ခေါင်းဆောင်မူလာအက်ဒမန်ဆော့တည်ဆုံသွားတယ်လို့အာဖဂန်ထောက်လှမ်းရေးအေဂျင်စီကပြောဆိုလိုက်ပါတယ်မြန်မာဒီမိုကရေစီအသွင်ကူပြောင်းရေးပိုပြီးပြီးပြင်းလာစေရေးအကောင့်ထက်ဖို့ဆောင်ရွက်ဖို့မြန်မာအစိုးရတစ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းပြောဆိုသွားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့မြန်မာနိုင်ငံကိုဒီကနေ့နေချင်းပြန်ခီးစဉ်နဲ့ရောက်ရှိလာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာတက်ဘရော့ကာကွယ်ဦးစီးချုပ်နဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်မြန်မာနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်နေပြည်တော်မှာသူတို့နှစ်ယောက်ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးပြောဆိုခဲ့တာကတော့
Just as President Obama has made Asia a priority of his presidency he has made Myanmar a central focus of our policy towards Asia.
နောက်ပိုင်းမှာသတင်းပြည်စုံနားဆင်ရပါမယ်ရှင်အမေရိကန်ရဲ့မြန်မာနိုင်ငံအပေါ်စီးပွားရေးပိတ်ဆို့တန်းခတ်အရေးယူမှုနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းသက်ရဲ့အမြင်ကိုမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းကိုလည်းနားဆင်ရမှာပါတင်းငွေနေနေညာတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်အခုရေစုံကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
အာဖဂန်နစ္စတန်နဲ့ဆက်အနေနဲ့ပါကစ္စတန်နိုင်ငံတွင်းမှာအဝေးဒိန်းထုတ်ရင်နဲ့တိုက်ခိုက်မှုကြောင့်အာဖဂန်တာလီဘန်ခေါင်းဆောင်မူလာအက်ဒမန်ဆော့တည်ဆုံခဲ့တဲ့ဆိုတာကိုအာဖဂန်ထောက်လှမ်းရေးအေဂျင်စီ NDS ကအတည်ပြုလိုက်ပါတယ်။ဘာလူချစ်စတန်ပြည်နယ်ဒယ်ဘန်ဒင်မှာမနေ့ညနေ 3:45 မိနစ်အချိန်ကလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းတာလီဘန်ခေါင်းဆောင်မူလာအက်ဒမန်ဆော့တည်ဆုံသွားတယ်လို့ NDS ကသူ့ရဲ့တရားဝင် Twitter နဲ့ Facebook စာမျက်နှာမှာဒီကနေ့တနင်္ဂနွေနေ့ကတင်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။တာလီဘန်ခေါင်းဆောင်မတ်ဆော့ကိုပြစ်မှတ်ထားတိုက်ခတ်ရတဲ့အကြောင်းကတော့သူဟာအမေရိကန်ဝန်တန်းတွေအာဖဂန်အရက်သားတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးအတွက်စိုးရိမ်ရတဲ့လူဖြစ်ပြီးသူဟာငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းမှုတွေကိုလည်းစန့်ကျင်ခဲ့သူတူဖြစ်တာကြောင့်ဆိုပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံခီးစဉ်အတွင်းမှာပြောဆိုသွားပါတယ်တချိန်တည်းမှာပဲပါကစ္စတန်နိုင်ငံဘလူချစ်စတန်ပြည်နယ်ရဲ့မြို့တော်ကွယ်တာကဆရာဝန်တွေကတော့အမေရိကန်တို့တိုက်ခိုက်မှုတွေလှုပ်ဆောင်နေတဲ့ဝေးလံတဲ့နေဆက်ဒေတာကတည်ဆုံးသူ2ဦးရဲ့ရုပ်အလောင်းတွေကိုလက်ခံရရှိထားတယ်လို့အတည်ပြုပြောဆိုပါရယ်ပါကစ္စတန်ရုပ်ပြင်သံကြားဌာန92 News ကတိုက်ခတ်ခံရတဲ့ကားအပြက်အစီးတွေရဲ့ပုံနေနဲ့တည်ဆုံးသွားသူ2ဦးရဲ့ဆော်ဒီနဲ့အီရန်ပြည်ဝင်ခွင့်နေပါရှိတဲ့နိုင်ငံကူးလက်မှတ်ပါပုံတွေကိုပြသခဲ့ပါရယ်ပါကစ္စတန်နိုင်ငံကလက်မှတ်ပေါ်ကဓာတ်ပုံဟာမူလာမန်ဆော့နဲ့ဆင်တူတယ်လို့တာလီဘန်သတင်းရှက်ကွက်က VOA ကိုအတည်ပြုပါတယ်။များသောအားဖြင့်မီဒီယာတွေရဲ့မေးမြန်းမှုတွေကိုဖြေကြားလေရှိတဲ့တာလီဘန်ပြောခွင့်ရတွေကတော့ဒီဖြစ်ရဖြစ်ပြီး24နာရီကျော်ကြာမြင့်လာပြီးဖြစ်တဲ့အတိုင်းဆက်သွယ်လို့မရသေးပါဘူး။ပါကစ္စတန်အစိုးရဘက်ကတော့အဝေးဒိန်းဒုံးရင်နဲ့တိုက်ခိုက်မှုအပေါ်တရားဝင်ပြောဆိုချက်ထွက်ပေါ်မလာသေးပါဘူးရှင်
။ American သမ္မတဘရက်အိုဘားမားဟာသူသမ္မတတာဝန်ဆယူတဲ့အချိန်ကစပြီး10ချိန်မြောက်အာရှခီးစဉ်ဖြစ်နေဗီယက်နမ်နဲ့ဂျပန်နိုင်ငံတွေကိုတပတ်ကြာခီးစဉ်စတင်ဖို့ဝါရှင်တန်ဒီစီမြို့တော်ကနေမနေ့ကထွက်ခွာသွားပါတယ်။စနေနေ့ဒီဝါရှင်တန်စံတော်ချိန်နေ့လေတနားရီနောက်ပိုင်းမှာသမ္မတရဲ့ Air Force One လေယာဉ်ဟာဗီယက်နမ်နိုင်ငံဟနွိုင်းမြို့ကိုထွက်ခွာပြီးဗီယက်နမ်စံတော်ချိန်တနင်္လာနေ့နဲ့စောပိုင်းမှာဆက်ရောက်မှာဖြစ်ပါတယ်။အခုဗီယက်နမ်နဲ့ဂျပန်ခီးစဉ်ဟာအမေရိကန်သမ္မတအနေနဲ့အမေရိကန်ပြည်ထောင်စုနဲ့အာရှနဲ့ပစိဖိတ်ဒေသဆက်ဆံရေးကိုချိန်ဝင်ရှာညီမျှမှုရှိစေဖို့အစဉ်တစိုက်ကြိုးပမ်းအားထုတ်မှုကိုပြသတာဖြစ်ပြီးအာရှပစိဖိတ်ဒေသနိုင်ငံတွေကပြည်သူတွေနဲ့အမေရိကန်နိုင်ငံကြားတန်တမန်ရေးစည်းဝါးရေးနဲ့လုံခြုံရေးဆိုင်ရာထိတွေ့ဆက်ဆံမှုတွေမြင့်တင်ဖို့ရည်ရွယ်တာဖြစ်တယ်လို့အင်ဂျီရောကထုတ်ပြန်ချက်မှာဖော်ပြပါတယ် သမ္မတဩဘားမားဟာမေလ23ရက်နေ့မှာဗီယက်နမ်နိုင်ငံဟနွိုင်းမြို့ကိုရောက်ရှိမှာဖြစ်ပြီးဗီယက်နမ်ခေါင်းဆောင်အနေနဲ့တွေ့ဆုံပြီးတော့အမေရိကန်ဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်တဲ့မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အဲဒီနောက်ဟနွိုင်းမြို့နယ်ဟိုချီမင်းစစ်တီးတွေမှာပြုလုပ်မဲ့အခမ်းအနားတွေတက်ရောက်ပြီးမေလ25ရက်နေ့မှာဂျပန်နိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်။ဂျပန်နိုင်ငံကိုရောက်ပြီးမေလ26နဲ့29မှာ ICC မှာလုပ်မဲ့ G7 ထိပ်သီးညီလာခံတက်ရောက်ပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူဟီရိုရှိမားကိုသမိုင်းဝင်ခီးစဉ်တွေ့ရောက်မှာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကြီးအဆုံးသတ်စေဖို့ဂျပန်ကအမေရိကန်နိုင်ငံကိုလက်နက်မချခင်ကမ္ဘာပထမဆုံးအနုမြူဘုံးသုံးဖြူတိုက်ခိုက်ခဲ့တဲ့ဟီရိုရှိမားမြို့တော်မှာရန်နာမှာဖြစ်လို့သမ္မတဩဘားမားဟာကမ္ဘာစစ်အတွင်းဘုံးကျဲတိုက်ခိုက်ခဲ့တဲ့စစ်မြေပြင်ဟောင်းကိုပထမဆုံးတွားရောက်မဲ့အမေရိကန်သမ္မတလေးဖြစ်ပါလေရှင်
။အမေရိကန်နိုင်ငံချန်ရေးဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံနေပြည်တော်ကိုဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိပြီးနိုင်ငံတော်အတိုင်းအမကန်ပုဂ္ဂိုလ်လည်းဖြစ်နိုင်ငံချန်ရေးဝန်ကြီးအဖြစ်လည်းတာဝန်ယူထားတဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုပြီးပြင်ရေးအတွက်လွတ်လပ်တဲ့ဈေးကွက်တွေဖော်ဆောင်ဖို့ဖွံ့ဖြိုးရေးနဲ့လူ့ခွင့်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေဖော်ဆောင်ဖို့အမေရိကန်နိုင်ငံသားဝင်ကြီးကမြန်မာအစိုးရအသစ်ကိုတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ထွန်းနေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်းအမေရိကန်တို့လှိုက်လိုက်လဲလဲထောက်ခံတဲ့အကြောင်းပြောဆိုခဲ့တယ်လို့ကြန့်ရှိနေသေးတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့ကမြန်မာဒီမိုကရေစီတိုးတက်မှုတွေအပေါ်မှာမူတည်နေပြီးဒီလိုအခြေအနေမျိုးရောက်လာဖို့ကလက်ရှိအခြေခံဥပဒေကြောင့်ပြည်ပြည်စုံအောင်လှုပ်ဆောင်မှုမဖြစ်နိုင်သေးသလိုတိတ်ကိုခက်ခဲနေတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကထောက်ပြပြောဆိုသွားပါတယ်။ဒါအပြင်လူနည်းစုအခွင့်အရေးတွေကိုကာကွယ်ပေးဖို့လည်းဝန်ကြီးကယ်ရီကတိုက်တွန်းပါတယ်။ဒေါ်ဆန်းစုကြည်ကတော့အမေရိကန်ရဲ့ကျန်ရှိနေသေးတဲ့ဓာတ်ခတ်ပိတ်ဆို့မှုတွေကြာရှည်ဆက်ရှိနေလိမ့်မယ်လို့သူအနေနဲ့မယုံကြည်တဲ့အကြောင်းပြောပေမဲ့ဒီကိစ္စကိုဓာတ်ခတ်မှုတစ်ခုဖြစ်လဲသူမမြင်ဘူးလို့ပြောဆိုသွားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းနေပြည်တော်ကနေပြန်လည်မထွက်ခွာခင်မှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံပြီးပြည်တွင်းငြိမ်းချမ်းရေးကိစ္စနိုင်ငံရေးမှာတက်မတော်ရဲ့ပါဝင်မှုအစိုးရနဲ့တက်မတော်ရဲ့ဆက်ဆံရေးတွေအပြင်အမေရိကန်နဲ့ဆက်ဆံရေးကိုပါဆွေးနွေးခဲ့ကြပါတယ်။
ဒီချိန်လေးကြောင့်ပိုင်းလင်းရင်မှ834ပြက်ကြခဲ့ရတဲ့အကြောင်းရင်းကိုကောလာဟလာရီထင်ကြီးတွေနဲ့သတင်းရေးသားတွေနဲ့ပတ်သက်ပြီးသမရဖတာအယ်စီစီကသတိပေးလိုက်ပြီးတော့လင်းရင်ပြက်ကြရတဲ့ဖြစ်နိုင်ခြေအားလုံးကိုတာဝန်ရှိသူတွေကထည့်သွင်းစဉ်းစားပါတယ်လို့ပြောဆိုလိုက်ပါတယ်။အခုချိန်ထိအခြေအနေအားလုံးကဖြစ်နိုင်ခြေရှိနေပါတယ်။ဒါကြောင့်တိကျတဲ့အခြေအနေတစ်ခုပဲရှိတယ်ဆိုတဲ့သဘောမျိုးမပြောဖို့အရေးကြီးတယ်လို့အင်္ဂါနေ့လင်းရင်ပြက်ကြပြီးကလေးကပထမဆုံးလူလူကိုပေးတဲ့မှတ်ချက်မှာသူကပြောဆိုခဲ့ပါတယ်။ဒီမိုက်တဒေတာကတက်မြောစာဆက်ယုံဖွမွဲအခမ်းအနားမှာလွှတ်တော်အဖွဲ့ဝင်တွေနဲ့ဝင်းကြီးတွေကိုမိန့်ခွန်းပြောရမှာအစ်ရသမရကခုလိုပြောဆိုလိုက်တာဖြစ်ပြီးစုံစမ်းစစ်ဆေးရေးအဖွဲ့တွေအနေနဲ့အချင်းကြာကြာယူရနိုင်ပွဲရှိပေမဲ့အဖြေကိုတည်တည်ချင်းပြည်သူကိုအသိပေးမယ်လို့ပြောဆိုပါတယ်။ဂျာတာပရင်းနေဆောပိုင်းကအစ်ရလေးချောင်းပိုင်းလင်းရင်မှတ်834ဟာပြင်သစ်နိုင်ငံပဲရစ်မြို့ကနေအစ်ရနိုင်ငံကိုင်ရိုကိုအသွားမှာမြေထဲပင်လယ်ကိုပြတ်ကျခဲ့ပြီးတော့လင်းရင်မောပါတဲ့ခီးတဲ့66ဆလုံးအသက်ဆုံးရှုံးခဲ့ပါတယ်။မြေရဲပင်လယ်တဲကိုပြက်ကြမသွားခင်မိနစ်ပိုင်းအလိုမှာလေရင်ကိုရဲထဲမှာမိကိုအချက်ပေးတဲ့နေပေါ်ထွက်ခဲ့တာစစ်ဆေးတွေ့ရှိရပေမဲ့မိလောင်နဲ့အကြောင်းရင်းအတိအကျမသိသေးဘူးလို့စစ်ဆေးမှုတွေကစနေနေ့ကပြောဆိုပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965ไซโดมิเตอร์32 kHz 9323ไซโดมิเตอร์51 kHz 5885สนิทตนูนี่มาไซไลมิเตอร์190 kHz 1505รู้เนี่ยว่าทุ่นเล่นปีนี่ว่ะครับเนี่ย
ပြည်ဝင်မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါရတယ်။2016ခုနှစ်အတွက်ပြည်သူ့ဂုဏ်ရီဆုရှင်ဖြစ်ဒေါက်တာတန်းမစ်ထွတ်ပင်တရာမြင့်အင်ရှင်ရွေးချယ်ချီးမြှင့်ခံရပါတယ်။ဒေါက်တာတန်းမစ်ထွတ်ဟာရှမ်းပြည်တောင်ပိုင်းပင်တရာမြို့နယ်ဆရာဝန်ကြီးအဖြစ်လက်ရှိတာဝန်ထမ်းဆောင်နေသူဖြစ်ပြီးပင်တရာမြို့နယ်တွင်ကျေးလက်နေစုံနေပြတောင်ပေါ်ဒေသပါမကျန်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုဆွမ်းဆန်းတမန်ဆောင်ရွက်မှုတွေအတွက်ပြည်သူ့ဂုဏ်ရီဆုချီးမြှင့်ခံရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအရှိဘချံမေရီလန်းပြည်နယ်ရော့ခ်ဘေးမြို့မှာစနေနေ့ညက Citizen Dot Barmat Award ပြည်သူ့ဂုဏ်ရီဆုရှင်တွေကိုကြေညာခဲ့တာဖြစ်ပါတယ်။အထူးဆုရှင်တွေအဖြစ်ငြိမ်းချမ်းရေးအတွက်တေးဂီတာနဲ့လှုံ့ဆော်လှုံ့ဆောင်တဲ့ပန်းရက်လန်းအဖွဲ့နိုင်ငံရေးသိပ္ပံပညာရှင်ဒေါခင်မမမျိုးတို့ကိုချီးမြှင့်ပါတယ်။နောက်ထပ်ထူးဆုချီးမြှင့်ခံရတဲ့မြန်မာပုံပြောသူများအဖွဲ့ကတော့တိုင်းရင်းသားရိုးရာပုံပြင်တွေကိုစုစည်းဖော်ထုတ်ပြီးနယ်လက်ပုံပြင်ပြောတဲ့လှုံ့ဆော်မှုကိုလှုံ့ဆောင်ချသူလူငယ်တွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။ ပြည်သူ့ကုန်ရည်စုရှင်ကိုအမေရိကန်ဒေါ်လာ1000ချီမြှင့်မှာဖြစ်ပြီးအထူးစုရှင်တွေကိုတော့ဒေါ်လာ1000စီချီမြှင့်မှာဖြစ်ပါတယ်။ပြည်သူ့ကုန်ရည်အသင်းကိုမြန်မာနိုင်ငံပြင်ပမှာရောက်နေသူတွေစုစည်းပြီး2010ပြည်နှစ်ကစလို့ဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကအများအကျိုးအတွက်ဆွမ်းဆန်းတမန်ဆောင်ရွက်နေတဲ့လူမှုတရေကောင်းတွေကိုနှစ်စဉ်ဂုဏ်ပြုချီမြှင့်လာခဲ့တာလည်းဖြစ်ပါတယ်
။အမေရိကန်ရွေးကောက်ပွဲအတွက်မဲဆွယ်ပွဲရမုံငွေဆိုင်ရာစီရင်ခံစားရေးအရာဒီမိုကရက်သမ္မတအလောင်းဖြစ်လာနိုင်ပွဲရှိတဲ့ Hillary Clinton နဲ့ Bernie Sanders တို့ဟာပြီးခဲ့တဲ့ April လမှာ American Dollar 26တန်းကျော်စီမဲဆွယ်ရမငွေမှတည်သုံးဆွဲခဲ့ပြီးတော့ Democrat Party သမ္မတအလောင်းဖြစ်ဖို့လိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်ပြည့်မီရင်မှ Clinton ရဲ့ဥဆောင်နေမှုကိုဖျက်ချနိုင်ဖို့ Bernie Sanders ကကြိုးစားနေပါလေ။ဒါပေမဲ့ဘိုးဆွေရွေးကောက်ပွဲကော်မရှင်စီရင်ခံစာအရ Sanders ကရမငွေဒေါ်လာ 5.8 တန်းကျန်ရှိပြီး Clinton ကတန်း30ရှိတဲ့အတွက် Sanders ရဲ့ရွေးကောက်ပွဲအတွက်အသုံးစိတ်နည်းလာတဲ့အခြေအနေကိုပြပါရစေ။ Sanders အနေနဲ့ Clinton ကိုမှီနိုင်ဖို့အတွက်ကြံသေးတဲ့မျှော်လင့်ချက်နည်းနည်းဟာနောက်လအစောပိုင်း California ပြည်နယ်မှာကျင်းပမယ့်အကျိုးရွေးကောက်ပွဲမှာအကြီးအကျယ်အနိုင်ရမရဆိုတဲ့အချက်ပေါ်မူတည်နေပါရစေ။ကိန်းဂဏန်းအချက်လက်တွေအရ Sanders ရဲ့ရွေးကောက်ပွဲရမငွေအသုံးစိတ်ဟာပြီးခဲ့တဲ့ February နဲ့ March တွေကဒေါ်လာတန်း40မှတည်ခဲ့တဲ့ပမာဏနဲ့နှိုင်းယှဉ်ရင်တိတိတသားသားကျဆင်းလာတာကိုတွေ့တယ်လို့အစီရင်ခံစာတွေကရေးပါတယ် Republican Party ဘက်မှာသမ္မတအလောင်းဖြစ်နိုင်ခြေရှိတဲ့ Donald Trump အတွက်တော့သူ့ကိုထောက်ခံသူတွေကရမငွေမှတည်ဖို့ကြိုးပမ်းမှုတွေစလုပ်ဆောင်တဲ့အခြေအနေရှိလာပါတယ်
အင်ဒိုနီးရှားနိုင်ငံမှာမီးတောင်ပေါက်ကွဲတာကြောင့်အနည်းဆုံးလူ6ဦးသေဆုံးခဲ့တယ်လို့အင်ဒိုနီးရှားအစိုးရတာဝန်ရှိသူတွေကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမြောက်ပိုင်းစွမထရာပြည်နယ်ရင်းကမောက်ဆင်နဗွန်မီးတောင်မနစ်စနေနေ့ကပေါက်ကွဲတာကြောင့်ထွက်လာတဲ့ချော်ရီဘူးတွေအနီးအနားကဂမ်ဘာရွာတွင်းကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံအနောက်ပိုင်းမှာရှိတဲ့မီးတောင်ဒီကနေ့တနင်္ဂနွေနေ့မှာလဲချော်ရီဘူးတွေဆက်ပြီးပန်းထွက်နေစေဖြစ်ပါတယ်။
2016မေလ22ရက်မြန်မာစံတော်ချိန်တနာရီခွဲမှာမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်တဲ့သတင်းအရစိုက်ကလုန်းမုန်တိုင်းရွန်နုဟာဒီနေ့မြန်မာစံတော်ချိန်တနာရီတိတိမှာတိုင်းထွာချက်အရကုန်းတွင်းမုန်တိုင်းငယ်ဖြစ်နေချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတွေကိုဖျက်ကျော်ဝင်ရောက်ပြီးတဲ့နောက်ရှေ့မြောက်ဘက်ကိုရွေ့လျှပြီးအားပြော့ဖြစ်ပြေသွားပြီဖြစ်ပါတယ်ရှင
်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆုံးတင်ဆက်ပေးမယ့်သတင်းကတော့မြန်မာနိုင်ငံကိုဒီကနေ့နေချင်းပြန်ခီးစဉ်နဲ့ရောက်ရှိလာတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့သတင်းဖြစ်ပါတယ်။သမ္မတအိုဘားမားရဲ့နိုင်ငံသားရေးမူဝါဒမှာအာရှအရေးကိုဦးစားပေးအဖြစ်သတ်မှတ်ခဲ့ပြီးမြန်မာနိုင်ငံဟာဗဟိုပြုအာရုံစိုက်ခဲ့ရတဲ့နိုင်ငံဖြစ်ပါကြောင်းသမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရတက်လာတာကိုကြိုဆိုလိုက်ပြီးဒီမိုကရေစီရေးအတွက်ဆက်လက်ပံ့ပိုးကူညီသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။နေပြည်တော်မှာရှိတဲ့နိုင်ငံသားရေးဝန်ကြီးဌာနမှာကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်တာပါ။သတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်ပြီးသတင်းယူခဲ့တဲ့ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်ဆိုးဝင်းကတင်ပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံကိုနေချင်းပြန်ခီးရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံသားရေးဝန်ကြီးဒေါ ን ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံဆွေးနွေးပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။သမ္မတအိုဘားမားအစိုးရရဲ့အာရှရေးဦးစားပေးတဲ့နိုင်ငံသားရေးမူဝါဒမှာမြန်မာအရေးကိုဗဟိုပြုအာရုံစိုက်ခဲ့ရတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအခုလိုပြောဆိုလိုက်ပါတယ်
။ Just as President Obama has made Asia a priority of his presidency,He has made Myanmar a central focus of our policy towards Asia.
သမ္မတအိုဘားမားကသူ့ရဲ့သမ္မတတက်တန်းတစ်လျှောက်အာရှအရေးကိုဦးစားပေးပြီးသတ်မှတ်ခဲ့ပြီးတော့မြန်မာနိုင်ငံဟာအမေရိကန်အတွက်ဗဟိုပြုအာရုံစိုက်ခံရတဲ့မူဝါဒဖြစ်ပါတယ်။သမ္မတအိုဘားမားဒီနိုင်ငံကိုနှစ်ကြိမ်လာရောက်ခဲ့တာဟာတိတိတသားထူးခြားပါတယ်။ရွေးကောက်ခံဆိုရပိုင်းနဲ့ရောဥပဒေပြုလွတ်တော်နဲ့ပါတိုင်ပင်ပြီးတော့မြန်မာနိုင်ငံပေါ်ပိတ်ဆို့မှုတွေကိုပြန်လည်ပြင်ဆင်လိုက်ပါပြီ။ဒီမိုကရေစီရေးအားလုံးတာတူညီမျှစီးပွားရေးတိုးတက်ရေးအယက်သားဆိုရလက်ထက်မှာနိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာစီရေးအတွက်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာတချို့ပိတ်ဆို့မှုတွေကိုတော့ဆက်ပြီးတော့ထိန်းထားရဆဲဖြစ်ပါတယ်။ရင်းနှီးမြှုပ်နှံသူတွေဌာနအသီးသီးအရက်ဖက်အဖွဲ့အစည်းတွေအပါအဝင်လူပေါင်းအတိုင်းအဝန်းအနေနဲ့အရက်သားအစိုးရပြုပြင်ပြောင်းလဲပြီးတော့ဆက်လက်စ조사နိုင်ရေးနဲ့အရက်သားဥဆောင်တဲ့ဒီမိုကရေစီနိုင်ငံဖြစ်အောင်စုပေါင်းဆောင်ကျဉ်းကြဖို့ထောက်ခံနိုင်အောင်လဲအားပေးနေတာဖြစ်ပါတယ်။
အင်းရှင်မြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကတော့ပိတ်ဆို့မှုတွေကိုမကြောက်ပါဘူးလို့အခုလိုပြောဆိုလိုက်ပါတယ
် We're not afraid of sanctions. We're not afraid of scrutiny. We believe that if we are going
ကျမတို့ပိတ်ဆို့မှုတွေကိုမကြောက်ပါဘူးတဲ့ထိန်းချုပ်တာချုပ်ကန်တာတွေကိုလည်းမကြောက်ပါဘူးတဲ့ကျမတို့လက်မှန်ကိုဆက်လျှောက်သွားမယ်ဆိုရင် အချိန်ကာလအတိုင်းအတာတစ်ခုမှာရှိသမျှပိတ်ဆို့မှုတွေအားလုံးရုပ်သိမ်းသွားမယ်လို့ယုံကြည်ပါတယ်တဲ့ဒီလိုပိတ်ဆို့မှုတွေကိုကျော်လွှားနိုင်ဖို့ကလည်းအခက်အခဲမရှိပါဘူးတဲ့ကျမနားလည်ပါတယ်ခဏနေလည်းရှိပါတယ်တဲ့အမေရိကန်ပြည်ထောင်စုဟာတကယ်တော့မိတ်ဆွေနိုင်ငံပါတဲ့ကျမတို့ကိုထိခိုက်မြင့်တာအောင်လုပ်တာမဟုတ်ပါဘူးတဲ့ကျမတို့ကိုကူညီနိုင်မဲ့နီလန်းဖြစ်တယ်လို့ယုံကြည်လို့အခုလိုပိတ်ဆို့မှုတွေလုပ်တာလို့ပြောဆိုသွားတာပါအမေရိကန်ပြည်ထောင်စုကမြန်မာဒီမိုကရေစီရေးလူ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဆက်လက်ကူညီပံ့ပိုးသွားမယ်အကြောင်းပြောရင်ပြည်ပြင်ပြောင်းလဲရေးခီးရောက်တဲ့နောက်မရောက်ရတဲ့အကြောင်းရင်းကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအခုလိုသုံးသပ်လိုက်ပါတယ
် It's very difficult to complete that journey in fact impossible to complete that journey with the current constitution
မြန်မာနိုင်ငံမှာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်အတားအဆီးဖြစ်နေတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေဖြစ်တယ်ဆိုတာကျွန်တော်အလေးနက်ပြောလိုပါတယ်ပြည်သူစာနာကိုဘယ်လောက်အလေးထားလဲအာဏာခွဲဝေမှုမှာကောဘယ်လိုတတ်မှတ်ထားလဲဆိုတာတွေကအစဒီမိုကရေစီနီးကြတဲ့အပြောင်းအလဲတွေဖြစ်အောင်လှုပ်ဆောင်ရပါမယ်။တိုင်းမင်္ဂံပုတ်ကူဖြစ်သူနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ဦးဆောင်ပြီးတော့ဒီသတင်းပတ်တွေအတွင်းမှာအပြောင်းအလဲတွေဖော်ဆောင်နေတာကိုလည်းကျွန်တော်တို့ကြိုးစားပါတယ်။ဒီမိုကရေစီဖော်ဆောင်မှုအရှိန်အဟုန်ကိုလိုက်ပြီးတော့ကျွန်တော်ရဲ့မြန်မာနိုင်ငံအပေါ်အကူအညီပေးမှုတွေကိုတူးချင်းကောကဏ္ဍတစ်ခုချင်းစီအလိုက်ပါပြောင်းလဲသွားဖို့စီစဉ်သွားမှာပါ
။ဒီစစ်ထဲမှာပဲရခိုင်ပြည်နယ်မှာနေကြတဲ့လူနည်းစုမွတ်စလင်တိုင်းဝိုင်းရဲ့အခေါ်အဝေါ်အငင်းပွားတဲ့ပြဿနာနဲ့ပတ်သက်လို့မြန်မာနိုင်ငံယာယီဝန်ကြီးဒေါက်အောင်ဆန်းစုကြည်ကအခုလိုရှင်းလင်းပြောဆိုလိုက်ပါတယ်
။ There are two terms which are emotive and we've got to face them fairly and squarely.
ဒီပြဿနာကိုဖြေရှားဖို့ကျမတို့ကြိုးစားနေပါတယ်နဲ့ကျမတို့ဒီလိုကြိုးစားနေတဲ့အချိန်မှာကျမတို့ရဲ့မိတ်ဆွေတွေအနေနဲ့အကူအညီပေးစီလိုပါတယ်နဲ့ဘယ်လူအဖွဲ့အစည်းကိုမှမင်းမိန်တေးတိမ်အောင်လုပ်ဖို့ကြိုးစားနေတာမဟုတ်ဘူးဆိုတာကိုနားလည်ပေးစီလိုပါတယ်လို့ဆိုပါတယ်။ကျမတို့ဟာနီလန်းတွေရှာနေပါတယ်။ရှေ့ဆက်လို့ရမယ့်နီလန်းကိုရှာနေကြတာပါ။အတိုင်းဝိုင်းနှစ်ခုစလုံးကလက်ခံနိုင်မယ့်အဖြေကိုရှာနိုင်မယ့်နီလန်းဖြစ်ပါတယ်။ဒါဟာတိတ်ကိုခက်ခဲမယ်ဆိုတာလည်းမငင်းလို့ပါဘူး။ကျမတို့မိတ်ဆွေတွေကကျမတို့နဲ့ပူးပေါင်းမှုအစင်သည့်မဖြစ်ဘူးဆိုရင်ကျမတို့အလုပ်လုပ်ဖို့ပို့ပြီးခက်ခဲစီပါတယ်တဲ့။ဒါပေမဲ့ကျမတို့နောက်မဆုတ်ပါဘူးတဲ့။ဒီကိစ္စမှာကျမတို့တာဝန်ရှိပါတယ်။ဒီပြဿနာကိုအပြေရှားဖို့အကောင်းဆုံးဖြစ်အောင်အတိုင်းဝိုင်းနှစ်ခုစလုံးအတွက်အကျိုးရှိအောင်ကျမတို့စူးစမ်းပြီးအပြေရှားသွားမှာပါလို့ပြောဆိုသွားတာပါ။နေပြည်တော်ကိုနေချင်းမြန်ခီးရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာမြန်မာနိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်နဲ့တရင်းစာရှင်းလင်းပွဲအပြီးမှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်။
တရင်းစာရှင်းလင်းပွဲကိုကိုတိုင်းတက်ရောက်တရင်းယူခဲ့တဲ့ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်ရှင်။မြန်မာအစိုးရတည်လက်ထက်မှာနိုင်ငံပိုင်ဘဏ်3ခုနဲ့တစ်လုပ်ငန်းကြောက်မြက်စားတဲ့အစိုးရလုပ်ငန်း9ခုအပေါ်မှာအမေရိကန်အစိုးရရဲ့ပိတ်ဆို့မှုတွေဖြေလျှော့ပေးလိုက်တာကလိုအပ်ချက်တွေကိုတွက်ဆပြီးအမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်ရာရောက်တဲ့အကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းသက်ကသုံးသပ်လိုက်ပါတယ်။ပြစ်မှတ်ထားအရေးယူပိတ်ဆို့ထားတဲ့စည်းရင်းထဲမှာကုမ္ပဏီတချို့ကိုထပ်မံဖြည့်ဆွတ်လိုက်တာဟာလေပြုပြင်ပြောင်းလဲရေးလိုအပ်ချက်အတွက်ဖိအားဖြစ်စေတယ်လို့ပြောပါတယ်။ဒေါက်တာအောင်ထွန်းသက်ကိုရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုးဝင်းကတီးတန့်တွေ့ဆုံမေးမြန်းထားတာကိုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာနားဆင်ပါရှင
်။မင်္ဂလာပါဆရာ
မင်္ဂလာပါဟု
တ်ကဲ့ကျွန်တော်တို့ဒီ VOA American တောင်းဆရာအိမ်ကိုလာပြီးတော့တွေ့ဆုံမြန်မြန်ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဆရာလည်းကျေးဇူးတင်ပါတယ်ဒီ
ဟုတ်ကဲ့ပါဆရာအခု American ပြည်ထောင်စုကပေါ့နော် American ပြည်ထောင်စုကစစ်အစိုးရအဆက်ဆက်ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့နောက်ဒီမိုကရေစီရေးတွန်းအားပေးဖို့ဆိုပြီးတော့အရေးယူပိတ်ဆို့ပြီးတော့ဟိုတားဆီးပိတ်ဆို့မှုတွေလှုပ်ထားတာရှိပါတယ်ဒါပေမဲ့အခုအစိုးရအသစ်ပြောင်းလာတဲ့အခါမှာဒီတားဆီးပိတ်ဆို့မှုတွေကိုဖြေလျှော့ပေးတယ်ပေါ့နော်ဖြေလျှော့ပေးတာနဲ့တပြိုင်တည်းမှာပဲထပ်တိုးတဲ့ဟိုတားဆီးပိတ်ဆို့မှုတွေလည်းရှိပါတယ်အဲ့တော့ American ရဲ့ဒီ policy ပေါ့နော်မြန်မာနိုင်ငံပေါ်ထားရှိတဲ့ policy ကိုဆရာဘယ်လိုသုံးသပ်လို့ရပါလဲရှင်
ဒီကိစ္စနဲ့ပတ်သက်လို့စဉ်းစားရင်ပေါ့နော်ဒီတကယ်တမ်းတော့ political economy နိုင်ငံရေးဘောကပြည်ကဟိုရှူတော့မှကြီးမှရမယ်ဟိုအခု sanction တို့ပြောတဲ့အခါမှာလူတွေကတော့ဟိုပိတ်ဆို့မှုလို့စဉ်းစားတာတကယ်သုံးသပ်လိုက်ရင်တော့ sanction က2မျိုးပေါ့နော် political sanction နဲ့ economic sanction အဲ့တော့ဒီနိုင်ငံရေးဖိအားပေးရင်လည်းမလုံးတော့ဘူးဒါကြောင့်မို့ကိုယ့်ရဲ့သူတို့ရဲ့ပေါ့နော်နိုင်ငံရဲ့နိုင်ငံကြီးနိုင်ငံရေးမူဝါဒကိုအကောင့်တွေပို့တဲ့အနေနဲ့တစ်ဖက်ကနိုင်ငံရေးဖိအားပေးသလိုပူပြီးထိအောင်ဆိုပြီးဒီစီးပွားရေးဖိအားပေးတာအဲ့တော့ပမာနိုင်ငံအနေနဲ့ကြည့်လို့ရှိရင်ဆက်ရှင်နောက်ပိုင်းပေါ့နော်ကိုနိုင်ငံအနေထားကိုကြည့်ပြီးတော့သူတို့အမေရိကန်စုကအဆက်ဆက်ကဒ both political and economic sanction na khu lo tuwe lo da a lo lo lite kha ja lo khu di ba bai ma po 2010 ya sa mi khu tv ho pye shaw mu yi sa la de 2010 ma sa lo sa yi da ho yin so wa tin di da the ko ni di si so wa na wa da na pha pi de chi ma di ya lo tu di ko pwe ka ni tet la de so wa ka ni sa bi sanction di ne 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 shaw la အဲ့လိုလျှော့လာသူပဲဒီဘက်အခုဟိုကျွန်တော်ပြည်သူအစိုးရလို့ခေါ်တဲ့ NLD လက်ထက်မှာတော့ကျွန်တော် review ပေါ့လေမေမာ review လုပ်လိုက်တဲ့ပုံမှန်မူတည်ပြီးတော့သူတို့အရင်တော့ဖီရှော့ဒါထက်ပိုပြီးတိုးလာဒါပေမဲ့စိတ်ဝင်စားဖို့ကောင်းတာဟိုကျွန်တော်တင်တယ်သူတို့ calibrate လုပ်တယ်ထင်တယ်ဟိုညှိကြည့်တယ်ထင်တယ်တစ်ဖက်ကတုံးသွားပြီးသူတို့တစ်ဖက်ကလည်းလျှော့တယ်လျှော့တာရှိတယ်လို့တို့ရလည်းဆုံးရှိနေအဲ့တော့တို့အနေနဲ့ဒါတော့လေเนาะ foreign policy instrument တစ်ခုပဲနိုင်ငံရေးလက်နက်တစ်ခုဖြစ်တာမို့ဒီ extreme ဆိုတာတစ်ခုတို့ကထင်ပါတယ်ကြည်ရတာပေါ့เนาะအခုရလာတဲ့တက်လာတဲ့ဟိုအစိုးရတစ်ခုလည်းအားပေးခြင်းနေဒါပေမဲ့အဲ့ဒီလိုအားပေးတဲ့အခါမှာအခုမပြပြသေးတဲ့ကြောင်းလဲမှုရလည်းရှိနေသေးတယ်ဟုတ်
ကြံနေသေးတ
ယ်ကြံနေသေးတယ
် chronic တွေ
အဲ့ဒီအတွက်ကိုလည်းတို့တစ်ဖက်ကရှိတယ်ဟုတ်တခုလို့ရှိတယ်เนาะကျွန်တော်တို့ဒီဟို sanction လို့ပြောတဲ့အခါမှာလူတွေက sanction နဲ့ crony နဲ့ဟိုတွဲတာရှိတယ် individual ပေါ့เนาะတူးချင်းဒါပေမဲ့နိုင်ငံလက်ပါဒီနိုင်ငံကိုဒီပုံစံတစ်မျိုးနဲ့ပေါ့ PR ပေးတာအဲ့တော့ crony တွေကိုเนาะဒီ crony တွေအပြင်ကိုဒီတူးချင်းပုံကိုတူးချင်းအပြင်ကို company လက်ပါတော့အဲ့ဒီမှာထူးဆန်းထူးထူးကြီးရပေါ့เนาะအရင်တော့ကျွန်တော်တို့ဟိုတမထားတဲ့ကုမ္ပဏီတွေရှော့ပစ်လိုက်တယ်။ဘန်နီရှော့လိုက်တယ
်။သူကနိုင်ငံပိုင်နိုင်ငံပိုင်ဘန်နီ
ရှော့လိုက်တယ်။အဲ့တော့ကျွန်တော်တို့ကြည့်ရတာသူရဲ့ဟိုဒီ policy အခုချမှတ်လိုက်တဲ့ policy ကြည့်ရတာ။တစ်ဖက်ကတော်တော်လေးရှော့ပစ်လိုက်ပြီမြဲ။တစ်ဖက်ကလည်းပြန်တင်းပြန်။အဲ့တော့ဟိုဆက်တင်တယ်သူ balance လုပ်တယ်ထင်တယ်။အဲ့တော့အဲ့ဒါကိုသုံးသပ်ကြည့်ရင်တော့ပေါ့နော်။ဒါကဟိုဒီရက်ပူပြီးအရှိန်ဒီပဲပြုမူပြောင်းလဲမှု reform ပေါ့နော်ဟို reform ကပူပြီးထဲထဲပုံဖြစ်ဖို့နည်းနည်းနည်းနည်းရှိဖို့ဆိုတော့ဥတီချက်တစ်ခုလေ
ဒီမြန်မာနိုင်ငံရဲ့ဒီနိုင်ငံပိုင်ဘဏ်တွေပေါ့နော်အဲ့ဒီနိုင်ငံပိုင်ဘဏ်တွေကိုဒီပိတ်ဆို့မှုတွေဖြည့်လျှော့ပေးလိုက်တဲ့အခါမှာဒီဘယ်လိုမျိုးဟိုတိုးတက်မှုတွေရှိလာနိုင်နိုင်မလဲပေါ့နော်ဘာလို့ဆိုမြန်မာနိုင်ငံရဲ့ဘဏ်တွေဆိုတာလည်းအတမဒီဒီပညာပိုင်းရာဆိုမတမ်းမှနောက်ကြပါလေတခြားနိုင်ငံတကာဗန်နေနဲ့ရှင်မယ်ဆိုလို့ရှိရင်တော်တော်ကြီးကိုနောက်ကျနေပါလေဟိုမူဂျိုနဲ့ PhD အဆင့်လောက်ဖြစ်နေပါလေအဲ့တော့ဆရာအနေနဲ့မြန်မာနိုင်ငံဗန်တွေကိုလူမျိုးမြန်မာနိုင်ငံနိုင်ငံပိုင်ဗန်တွေကိုဒီတားဆီးပိတ်ဆို့မှုတွေဖြည့်ဆွက်လိုက်တဲ့အတွက်ကြောင့်မလို့ဆရာအနေနဲ့ဘယ်လိုသုံးသပ်လို့ရပါလဲရှင
်တခုအဲ့လိုဟိုကြီးဖို့လူတာကအခုနိုင်ငံတော်ဗန်တွေကို sanction ဖြည့်ဆွက်လိုက်တယ်လို့ပြောတော့ဒီ sanction regime မှာကျွန်တော်သတိထားကြည့်တာအထူးအောင်ဆုံးတစ်ခုကဟို financial ပေါ့နော်ဘန်နာကြီးနဲ့ပတ်သက်တယ်ဘန်နာကြီးနဲ့ပတ်သက်တော့အဲ့တော့တခုလို့ရှိရပြဿနာတော့ရှိတာဘန်နာကြီးနဲ့ပတ်သက်တဲ့အခါကျတော့ငွေသွင်းငွေပို့ဒီသွင်းကုန်ထုတ်ကုန်ဓမ္မကြီးဟာဒီအမေရိကန်မှာရှိတဲ့ဘဏ်အကြီးကြီးနဲ့နော်တကယ်တော့အမေရိကန်ဘဏ်လို့ပြောရင်လားတကယ်ဘာလို့လဲဆိုင်တဲ့ဘဏ်ကြီးမှာ international bank တွေသူတို့နဲ့ထိတွေ့တဲ့အခါမှာလောကကံခက်တယ်ဆိုင်ကင်းကြောင့်အဲ့တော့ပမာကုမ္ပဏီတော်များဘာလို့ပါလဲစင်ကာပူနဲ့တစ်ဆက်ဘဏ်ပန်းပြီးသွားတာမျိုးဖြစ်တော့ transaction cost တွေများတာအဲ့တော့မလိုဘဲနဲ့ဆိုင်ဟိုစင်ကာပူပြီးနေတာအဲ့တော့အခုလူပြေလျှော့လိုက်တဲ့အတွက်ဒီသူများရှိရနေတဆင့်သွားကြမလို့ပဲကိုယ်ကိုတိုက်ရိုက်ဆက်ဆံနိုင်ရင်အဲ့တော့နောက်ဘက်ကရှင်တို့ဒီနိုင်ငံတော်အစိုးရအစ်စ်တိုးတက်ပြောင်းလဲမှုအတွက်ဖွံ့ဖြိုးမှုအတွက်ကရှင်တို့ဒီ injection of foreign capital လို့ရေနော်ဒီ foreign capital မရှိလို့ရှင်တို့မဖြစ်နိုင်ဘူးကုမရှိတဲ့ domestic saving ပေါ့ကုမကြီးများရှိတဲ့ပြည်တွင်းဆရာတို့ဟိုစုဆောင်မှုပမာဏဟာဟိုလူတော့တိုင်းတာမရှိအဲ့တော့ foreign injection လိုတဲ့အခါကျတော့ဒီ sanction ဖြည့်လျှော့တာဟာကောင်းတဲ့လက္ခဏာဖြစ်တာက sanction ရှိတဲ့နိုင်ငံကို invest လုပ်မယ်လူဟာတော်တော်ရှားတယ်ကိုပဲစဉ်းစားเนาะဒီနိုင်ငံကို sanction လုပ်ထားတဲ့နိုင်ငံကိုကိုကအရေးစုံပြီးရင်းနှီးဖို့ဆိုတာတော်တော်ကြီးကိုခဲနေတာအဲ့တော့ sanction ဖြည့်လျှော့လိုက်တဲ့ဟာမျိုးဖြစ်တယ်ဆိုရင်တော်တော်လေးအဆင်ပြေ
ဟုတ်ကဲ့ပါ ဘူတောဆန်းစုကြည်ကလည်းမကြခင်ရပဲဒီစင်ကာပူနိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့တဲ့အခါမှာသူကပြောပါတယ်တိုက်ဆိုင်တာကလည်းဒီ US ကဒီ sanction ဖြေလျှော့တာနဲ့နောက်ထပ်ပြီးတော့တိုးတဲ့ဟာလေးနဲ့တိုက်ဆိုင်ပြီးတော့ပေါ့နော်သူပြောတာကတော့ဒီ sanction ကမြန်မာပြည်ကိုမထိခိုက်ပါဘူးတဲ့အကြောင်းတစ်ခုအကြောင်းဒါဒီလိုမျိုး sanction လုပ်ထားတာဖြစ်တဲ့အကြောင်းလို့အချိန်တန်လို့ရှိရင်သူပါတဲ့သူဖြေလျှော့သွားမှာလို့သူကပြောပါတယ်သူကတော့အရင်တော့ကတော့မြန်မာနိုင်ငံပေါ်မှာ sanction ထားဖို့ပေါ့လေဟိုမလျှော့ဖို့အတွက်ကိုသူကတွန်းအားပေးခဲ့တယ်တယောက်အဖြစ်နဲ့သူကဟိုလူတွေသိခဲ့တာပေါ့လေအဲ့ဆရာဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဒါသူဆိုပါနော်ကျွန်တော်ယုံကြည်ရှိတာဟုတ်တယ်ဟိုအရင်တော့က sanction ကိုအားပေးခဲ့တာလေခုန sanction ရောက်မဟုတ်ဘူးလူချင်းနဲ့ပြောင်းလဲမှုရဖို့အတွက်ကိုအဲ့တော့ကမ္ဘာလုံးအတိုင်းအတာနဲ့ကြည့်ရင်ဟုတ်ဒီအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ကဒီလိုပဲ sanction တွေ impose လုပ်ပြီးတော့ပေါ့နော် sanction တွေတတ်မှတ်ပြီးတော့အဲဒီပြည်တွင်းမှာရှိတဲ့အခြေအနေကိုပြောင်းအောင်လုပ်ဖို့လုပ်တယ်အဲ့တော့အခုသူပြောလိုပဲပေါ့ဒါအချိန်တိုင်းပြီးသွားလိမ့်မယ်တိတ်ပြီးဆိုရင်ဇာလည်းမရှိဘူးအဲ့တော့ဒါဒီ messenger တော်တော်ကျတင်အရေးပါတယ် message တင်တယ်မဟုတ်ရင်ဟိုတချင်းတက်လက်နဲ့ပေါ့နော်ဟိုလူကြီးကလည်းဟိုပြောဒီပြောနဲ့ဟိုဂါဂနနာဒီနေရာမှာကြာတာလေးတော့ဟိုဖြစ်စီကျင်တာဟိုအခြေအနေတစ်ခုအကြောင်းချက်တစ်ခုကိုကြည့်တဲ့အခါမှာအပေါ်ရဆက်ပြီးကြည့်တာမျိုးသုံးသပ်တာမျိုးမဟုတ်ပင်တဲ့တကယ့်ကိုထဲထဲဝင်ဝင်နော်သူပြောတာကျွန်တော်လေးပဲရှိတယ်သူပြောတာလေးပဲရှိတာကနော်ဒါတိတ်မထိခိုက်ခဲ့ဘူးမထိခိုက်ခဲ့ဘူးဆိုတာလေနော်အဲ့တော့ကျွန်တော်ခုတစ်ခုပေါ့နော်ဟိုရတော့အများနဲ့အကောင်းမဲ့ကကြည့်တာပေါ့နော်အကောင်းမဲ့ကကြည့်တော့ဒီ sanction regime ရှိခဲ့တာဟိုစီးပွားရေးလုပ်ငန်းကိုလုပ်တဲ့ပုံစံကိုယ်ကိုယ်တိုင်လည်းဒါအောင်တော့ကြိုးစားနေတာစီးပွားလုပ်တဲ့ပုံစံဒီဥပမာကိုယ်နိုင်ငံမှာအဆိုးဆုံးပြဿနာကဒီတန်ဆာတာပစ္စည်းတော့ကျွဲဝါချမ်းသာတဲ့နိုင်ငံဖြစ်တာမို့တော့ပတ်ဝန်းကျင်ထိခိုက်မှုတွေအများကြီးဖြစ်ခဲ့တော့ဒါပေမဲ့အခုဆိုရင် sanction ဖြေလျှော့လိုက်တဲ့အခါမှာအရင်တိုင်းမျက်စိမိတ်ပြီးလုပ်လို့မရတော့အဲ့တော့သူတို့ခေါ်တဲ့ responsible investment ပေါ့နော်ဒီတ
ာဝန်တည်
ချူလာလည်းပြောတဲ့ဟိုတာဝန်တည်တဲ့ကိုယ်ကိုယ်တိုင်လည်းတော်တော်လေးသူတို့ OECD နဲ့တွဲပြီးလုပ်နေကြတော့ဒီ responsible investment ကအဓိကအဲ့တော့ဟိုဘဒူသေးတင်ဂတိမှပြီးရောဆိုတဲ့ပုံစံမဟုတ်ပဲ ਨੇ အခုတော့တချို့နေရာပိုတော့ပြောတာ impact investment ပေါ့နော်လားကျွန်တော်သုံးနေတာစီးပွားရေးအနေနဲ့သုံးတော့ impact investment ကဒီ collective investment ကြောင့် negative impact မရှိအောင်ဘလို့လုပ်လဲနော်လုပ်လို့ရပါတယ်ဒါဟို investment ကိုကျွန်တော်ထင်းလို့ရအဲ့တော့အခုဒီဘက်မှာနော် UN ကလည်းအကူအညီပေးနေတဲ့အခါကျတော့ကိုလိုလဲဒါနဲ့တွဲပြီးသုံးနေတဲ့အခါကျတော့ဟိုကူတော်စားကြည့်ပြောလို့ပဲတော့ဒီ sanction ဟာတနည်းကြရင်ဟာ sanction ရှိခဲ့တယ်ဆိုတော့သတိရမှာမဟုတ်ဘူး sanction အနည်းနဲ့ပေါ့နော်ဟိုအဲ့တော့စဉ်းစားဖို့ကပေါ့နော်ဟိုပြီးခဲ့တဲ့ sanction regime ကိုကျွန်တော် lesson learn ပေါ့နော်ဟိုကအများဟိုကြောင်းစရာဖြစ်တာမှုအရာရာကိုအားလုံးကိုသင်ခန်းစာယူဖို့ကောင်းတယ်နော် sanction ရှိခဲ့တော့ကအဲ့ဒါဘယ်လိုလေးနင်းလာခဲ့လဲနော်ဘယ်လိုလေးနင်းလာခဲ့ဘူးလားတကယ်ကိုကျွန်တော်အပြစ်ရှိတယ်လို့ပြောတဲ့လူတွေနင်နာခဲ့တယ်ဆိုရင်ဒီဆိုင်ကအောင်မြင်တာပေါ့နော်အဲ့တော့ဒီကြည်ဒါတို့ US instrument ပေါ့ဒီ foreign policy foreign policy တော့မဟုတ် state policy ပါတို့ကဒီနိုင်ငံသားကြီးတွေမကောက်အောင်ဟိုနိုင်ငံရေးရောစီးပွားရေးရောအားလုံးပါနေတော့လူမျိုးရေးလည်းပါတဲ့ခါကြတော့အခုတို့ဒီ sanction ဖြေလျှော့ရင်ဆက်ထင်တာတော့ပေါ့နော်ဒီအခုနိုင်ငံတော်စုဝအစ်စ်ကိုအပိပူရလူတွေအောင်မြင်နော်ဒီအစိုးရတစ်ကိုနော်ယုံကြည်တယ်အစိုးရတစ်ပေါ်မှာစိတ်ချတယ်ဆိုရင်ဒီဆိုင်ချင်းဒီနည်းနည်းလေးဖြေလိုက်ဟိုအစိုးရဒီမကနိုင်ငံမှာရှိတဲ့လုပ်ငန်းရှင်တွေကလည်းနည်းနည်းလုခွင့်ပူရှိတာဟိုအဲဒါကြောင့်ဟိုသူတို့အဲ့လိုလုပ်တယ်လို့အောင်မြင်ပါတယ်ဒါကြောင့်မို့ဟိုညှိုးနေတာပေါ့လေဒီ9နှစ်ဒီ9နှစ်အတွင်းမှာတဖြည်းဖြည်းအချိန်တွေပြောင်းလာတဲ့အမျှပို့လူကျင်တာတွေကျန်သေးတာတွေမပြီးပြတ်သေးတဲ့ပြုံပြောင်းလဲမှုတွေကိုဆရာတို့လုပ်ပြီးနိုင်ရင်လုပ်ပြီးနိုင်တဲ့ညာတို့လည်းပဲချိန်ပြီးတော့လုပ်ပါပါဆရာ
ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဆရာလည်းကျေးဇူးတင်ပါတယ
်စီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းသက်ကို VOA ရန်ကုန်ရုံးဝယ်တာဝန်ခံဒေါက်ခင်ဆိုးဝင်းတီးတန့်တွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီဇန်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းဒီမှာစောင့်မျှော်နားဆင်နိုင်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်မေလ22ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့တနင်္ဂနွေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်နားဆင်ပါရှင်
လာပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မရှင်နောက်ပိုင်းမှာတော့နောက်တိုင်းဒီလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဦးဆုံးပြောပြသွားခြင်းပါတယ် American 3 EGM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့မကျင်းမွေအင်္ဂလိပ်စာအစီအစဉ်တွေကိုပြန်ပြီးတော့နားထောင်ဖို့အခက်အခဲရှိနေပါတယ်။ဖြစ်နိုင်ရင် YouTube ကနေကြည့်လို့ရအောင်လုပ်ပေးစီခြင်းပါတယ်။ဘကိုးကသောရရှင်မောင်လင်းထိုက်ရေးလာတာပါ။ဟုတ်ကဲ့ပါကိုလင်းထိုက်ရေ YouTube ကနေကြည့်တာထက်တောင်မှပို့ပြီးတော့အဆင်ပြေမဲ့အစီအစဉ်မျိုးကျမတို့ VOA ကနေပြီးတော့အစီအစဉ်ပေးထားပါတယ်နော်။ Facebook ကနေကြည့်မယ်ဆိုရင်လွယ်လွယ်ကူကူဒီအစီအစဉ်တွေကြည့်လို့ရပါတယ်ရှင်။မြန်မာနိုင်ငံကလက်ကင်ဖုန်းတွေကလည်း Facebook လွယ်လွယ်ကူကူသုံးလို့ရတာမလို့မြန်မာပြည်ကသောရရှင်နေအခုလိုမျိုး internet ပေါ်မှာတင်ပေးတဲ့ TV အစီအစဉ်တွေကိုလွယ်လွယ်ကူကူကြည့်လို့ရအောင်လို့ Facebook ပေါ်မှာလည်းတင်ထားပေးပါတယ်။ကျမတို့ရဲ့ VOA မြန်မာပိုင်း Facebook အစာမျက်နှာကိုတွားပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။အစီအစဉ်တွေကိုအားပေးရဆိုတဲ့အတွက်ကျေးဇူးတင်ပါတယ်။အော်ဒါနဲ့ခုနောက်အစီအစဉ်တွေကို YouTube ကနေပြီးတော့လည်းတင်ထားပေးပါတယ်နော်။ VOA ကိုထောက်ရအားပေးနေပါတယ်ဆိုတဲ့ပခုတ်ကူသားလေးကိုမျိုးကတော့အခုလိုမျိုးအပြောင်းလဲအတွက်အရေးကြီးနေတဲ့ကာလမှာတံမိုးဖြတ်လို့မရတဲ့သတင်းတွေကိုထုတ်လွှင့်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးအခုလိုရေးလာပါတယ်
။မင်္ဂလာပါ VOE ။တမိုင်းဝင်နေရတဲ့ကိုဖြတ်တန်းပြီးတော့ကျွန်တော်တို့ရဲ့မျောလင့်တောင်းတမှုတွေရင်ခုန်ခံစားရတဲ့ဝမ်းမြောက်ခြင်းတွေနဲ့အတူမြစ်တာလွှမ်းတဲ့အမိမြန်မာနိုင်ငံတော်ကြီးအတွက်ပြောစရာစကားလုံးတွေမရှိတော့လောက်အောင်ကိုပဲပီတိခံစားရပါတယ် VOE ။တာဝန်ထမ်းဆောင်နေပြီဖြစ်တဲ့ရတအစိုးရသက်စီကဘာကိုမျောလင့်လို့ရအောင်မှလဲဆိုတာကတော့စောင့်ကြည့်နေပါတယ်။ကြောင်ကြမဲ့စွာနဲ့နေရတကူဖြတ်တန်းရင်းနဲ့ VOE ရဲ့နေ့စဉ်သတင်းတွေကိုလည်းအမြဲမပြတ်နားဆွင့်နေပါရယ်ကျွန်တော်လူမှုဘဝတွေထဲမှာသင်ယူခြင်းနဲ့အတွေးခေါ်ခေါင်းတွေကိုသတင်းလောကထုတ်လွှင့်တင်ဆက်ခြင်းတွေကလည်းရယူနှံသာမှုလို့တံမိုးမဖြတ်လို့မရတဲ့သတင်းကဏ္ဍတွေကိုကျေးဇူးအထူးတင်ရပါရယ်ဗျာ
ပခုတ်ကူသားလေးကိုမျိုးဆိုတဲ့သောရရှင်ကျေးဇူးတင်ကြောင်းပြောလာတာပါချောစွာရှိုင်းဆိုတဲ့သောရရှင်ကတော့ VOE မြန်မာပိုင်းရဲ့ Facebook အစာမျက်နှာပေါ်မှာရေးလာတာဖြစ်ပါတယ
် VOE ရို့လို့ရေဒီယိုဌာနတွေကကျွန်တော်ရဲ့ဘဝတက္ကသိုလ်ကြီးတွေကတခုအပါဝင်လို့ပြောရင်လုံးဝမမှားပါဘူးခင်ဗျာကျွန်တော်ဆယ်ကျော်သက်အရွယ်အွန်လိုင်းတွေလက်လန်းမမီခင်ကတည်းကရေဒီယိုနဲ့နေ့စဉ်နားဆင်ပစ်ခဲ့ပါတယ်ကျွန်တော်အသက်အခု29နှစ်ထဲရောက်နေတဲ့အထိနေ့စဉ်လုံးလုံးနားဆင်ခဲ့ပါတယ်ဒါကြောင့်လည်းအထူးကိုကျေးဇူးတင်ပါတယ်ခင်ဗျာ
VOA သတင်းတွေကပေးတဲ့ဗဟုသုတတွေအတွက်သူကအထူးကျေးဇူးတင်ပါတယ်တဲ့သောရရှင်ရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့သောရရှင်ကိုအနောက်တိုင်းဒေးလေးတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါမယ်။ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်1အခုတစ်ပတ်အတွင်းမှာရောက်တဲ့သတင်းလေးပဲဖြစ်ပါတယ်။ Drake က2016ခုနှစ်မှာထွက်တဲ့တေးတပြား View ထဲမှာပါတဲ့ One Dance ဆိုတဲ့သတင်းမှာ Nigeria က Afrobeat အဆိုတော် Wizkid နဲ့ British အဆိုတော် Kyla တို့အဖြစ်ပြီးတည်ဆူထားတာဖြစ်ပါတယ်။ April အစပိုင်းမှာဒီ One Dance ဆိုတဲ့သတင်းကို online ကစဖြန့်ပြီးတော့ April 12ရက်နေ့မှာပဲ US Radio Station တွေမှာစပြီးတော့လွှင့်တာပါ။ American နဲ့ Canada နိုင်ငံတွေမှာနံပါတ်1ဖြစ်နေရောက်ပြီးတော့ဒါက Drake အဓိကပါဝင်သည်ဆိုတဲ့သတင်းတွေထဲမှာပထမဦးဆုံးနံပါတ်1ရတာဖြစ်ပါတယ်။ဒီသတင်းကဒီ American ပြည်အောင်စုအပြင်မှာဆိုရင်တော့ Australia, ပြင်သစ် Germany, Ireland, Britain, Netherlands နဲ့ New Zealand န်နိုင်ငံအသီးသီးတွေမှာနံပါတ်1တွေရရှိပါတယ်ရှင်။ Drake Whiskey's Kyla တို့တည်ဆူထားတဲ့ One Dance ဆိုတဲ့တခြင်းကိုနားဆင်ကြည့်အောင်ပါနော
် Grips on your waist, front way back way, you know that I don't play. Streets not safe, but I never run away, even when I'm away. OT, OT, there's never much love when we go OT. I pray to make it back in one piece. I pray, I pray. That's why I need a one dance. Got a Hennessy in my hand. One more time before I go. Higher powers taking a hold on me. I need a one dance. Got a Hennessy in my hand. One more time before I go. Higher powers taking a hold on me.
Baby, I like you so.
Strength and guidance, all that I'm wishing for my friends. Nobody makes it from my ends. I had to bust up the silence. You know you gotta stick by me. Soon as you see the text, reply me. I don't wanna spend time fighting. We got no time, and that's why I need a one dance. Got a Hennessy in my hand. One more time before I go. Higher powers taking a hold on me. I need a one dance. Got a Hennessy in my hand. One more time before I go. Higher powers taking a hold on me.
Drake Whiskey's Kyla ro pu rwe pyo ti so tha de one dance so le tchin go na sin kae ja ya da ba. Taw ra shin ni twe myama tchin le de bo ne le naw pai ma phyo pye pye u ma phit par de shin. Akhu ro ko bai thin myin yu sa jet de go thauk phor la ja de taw ra shin ni de ga ARE ye alwan thama so le taw ra shin ye sa da saung go pyo pya pye chin ma de. Tu ga pinya le ma tet nai ngai ye thama le ma hoh ba u de. Da mae myama pi ma mwe myama pi ma lu phit la de myama nai ngai da ti ya ma lo ti tha da law le pyaung le chain tan mi so ra pyo pya chin ma de. So ro video go sa ye la da ba.သူက1980အစောပိုင်းမှာမွေးဖွားခဲ့သူဖြစ်ပြီးတော့အခုအချိန်အထိမြန်မာနိုင်ငံရဲ့အပြောင်းလဲတွေသူထင်မြင်တာလေးတွေကိုမှတ်ထားတာပါ။ရွာတွေကိုစီကားအောင်လုပ်ဖို့ပါတွေလှုပ်တင်လဲဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုပြောလာပါတယ်
။ကျွန်တော်ငယ်တုန်းကမြန်မာပစံကအဖိုးတန်ခဲ့ပါတယ်။ဒါပေမဲ့မြန်မာပြည်သားတွေကဆင်းရဲခဲ့ကြပါတယ်။ဘာဖြစ်လို့ဆင်းရဲခဲ့တာလဲဆိုရင်အလောက်ကန်အလွန်ရှားပါလို့ပါ။ဟိုတုန်းကဆိုရင်အလောက်ကန်က200ဒီပဲရှိပါတယ်။မိုးကမှပြိုးနှုတ်ကောက်ဆိုက်၊နှွေးကမှကောက်ရိပ်သိမ်း200ဒီတည်းပါ။ကျန်တဲ့ယာစီတွေမှာအလုံးမရှိတော့ဆင်းရဲနွမ်းပါသူတွေမှာစားဖို့နေရေးအင်တာမခက်ခဲပါတယ်ကျွန်တော်တွေ့ကြုံရပြောရရင်ထမင်းနဲ့မမှန်သူတော်တော်များရှိပါတယ်ဒါကအလောက်ကန်ရှားပါလို့ပါဒီနောက်ပြောင်းလဲလာတာလေးကိုလည်းပြောပြချင်ပါတယ်အများကြီးတော့မဟုတ်ပါဘူးစားဖို့နေရေးနည်းနည်းအဆင်ပြေလာတာတွေ့ရပါတယ်ဘာကြောင့်လဲဆိုတော့နိုင်ငံတော်ကစင်မြောင်းတပ်တမန်တွေပိတ်တင်တာပိတ်ဖွင့်တင်တာဖွင့်ဒါကြောင့်ရေကြီးတာတွေရင်းနစ်တာတွေလည်းတက်တာသွားပါတယ်အင်းအိမ်တွေလဲပြီးတိမ်ကော့စားတာတွေလည်းရှိပါတယ်တောင်သူလက်သမားတွေလည်းကြိုးစားကြပါတယ်ကောသွားတဲ့အင်းအိမ်တွေကိုအတုံးတဲအောင်ခြုံလေးကိုကုတ်ပြီးနိုင်ငံတော်ကချပီးတဲ့မျိုးစစ်တီးနှံတွေကိုနေဆန်းခရမ်းပြူအောင်မြင်တဲ့အချိန်မှာပြည်သူတွေအလုပ်တစ်ခုပိုးလာပါတယ်200ဒီကနေ300ဒီစားအလုပ်ဖြစ်သွားပါတယ်ကောက်ဆိုက်ချင်းကောက်ရိပ်ချင်းပဲဆိုက်ချင်းပင်းနှုတ်ချင်းပိုလာတဲ့အလုပ်တွေကြောင့်အရင်နဲ့မတူပဲစားဝတ်နေရေးအဆင်ပြေလာတာကိုတွေ့ရပါတယ်ဒါကြောင့်ကျွန်တော်အမြင်ပြောရရင်ပတ်စံရှိတဲ့တထေးကြီးတွေအလုပ်တွေကိုချက်ထွင်မယ်ဆိုရင်အလုပ်ကံမရှိတဲ့လူတွေပညာမတတ်တဲ့လူတွေအတွက်ပါအဆင်ပြေသွားမယ်လို့မြင်ပါတယ်
ရွာမှာဆိုင်တဆိုင်ပဲရှိရင်မစီကားနိုင်ပေမဲ့တဲ့အိမ်ကိုဆိုင်တလုံးပိုင်ပြီဆိုရင်တော့ရွာကြီးဖြစ်လာမှသိကြပါတယ်တဲ့ဆိုင်နေရှိလာရင်လည်းပညာတတ်တွေရွာကိုရောက်လာပြီးတော့တိုးထက်ဖို့ပို့ပြီးတော့လွဲကူပါမယ်ဆိုပြီးတော့ဒီတော်ရရှင်ကသူ့ရဲ့အထင်မြင်ယူဆချက်ကိုရေးပြီးတော့တော်ရရှင်နေနဲ့ဝေမျှလာပါတယ်တော်ရရှင်နေရဲ့အရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ပြောပြပေးပါမယ်ရှင်နောက်ပိုင်းမှာတော့မြန်မာသချင်းလေးတစ်ပုတ်တေးလက်ဆောင်အဖြစ်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်နော်ပထမဦးဆုံးတော့ဒီကော့တောင်းလေစိတ်ကအကြောင်းအရာတစ်ခုရေးလာရဲတော်ရရှင်ရဲ့စာကိုပြောပြပေးခြင်းပါတယ်လေချောင်းခီးစင်တဲ့ခီးသွားတဲ့အခါတိုင်းမှာကော့တောင်းလေစိတ်မှာကြုံတွေ့နေရတဲ့အဆင်မပြေမှုတွေကအကြောင်းအရာလေးတချို့ကို VOE ကပြောပြပေးခြင်းပါတယ်ဆိုပြီးတော့တော်ရရှင်တယောက်လေချောင်းခီးစင်နဲ့မကြမကြခီးသွားဖြစ်တယ်ဆိုတဲ့ကော့တောင်းမျိုးသားတူစာရေးလာတဲ့တော်ရရှင်ရဲ့ရင်ဖွင့်စာကိုပြောပြပေးပါမယ
်ကော့တောင်းမျိုးကိုလာရောက်လဲပတ်တဲ့ဧည့်သည်တွေလေရင်စီးခီးတဲ့တွေဟာလေစိတ်အင်တာမတန့်လို့စီးချုပ်ဝမ်းချုပ်ပြဿနာတွေကြုံရပါတယ်ရေရင်တစ်ခုမှရှိတဲ့ပစ္စည်းတွေဖြစ်တဲ့လက်တုပ်ဆက်ကူလေးအနံ့အသက်တွေထိမ့်ပေးနိုင်တဲ့အမွှေးခဲကျန်းမာရေးအတွက်အရေးကြီးဆုံးဖြစ်တဲ့လက်ဆေးဘုတ်ဆက်ပြာရေအခဲလုံးဝမရှိပါဘူး သူတို့ယူရမယ့်အခချင်းငွေတွေကြတော့ဤမျိုးစုံနဲ့ယူထားတယ်။လေရင်ပြန်ကွင်းကိုရောက်ပြီဆိုတာနဲ့စိုက်ကဲရက်ခကားရက်ခဧည့်သည်အချို့ဖို့လုတဲ့သူတွေကြတော့လဲဧည့်သည်အချို့ဖို့ကပြားယူကခီးသွားတွေအနေနဲ့လဲဝင်ဆောင်ကအခွန်အခမျိုးစုံပေးဆောင်ရပါတယ်။ဒီလိုခီးသည်တွေဘက်ကတောင်းစရာရှိတာတောင်းပြီးပြီဆိုရင်တော့လေစိတ်ဘက်ကပြန်ပြီးပေးတဲ့ဝင်ဆောင်မှုကိုအပြည့်အဝပေးတင်ပါတယ်။အနိုင်ဆုံးဖြစ်တဲ့တန်ရှင်းရေးကိုတော့ဝင်ဆောင်မှုမပေးနိုင်ပါဘူး။ဒါဆိုရင်ပြည်သူတွေစီကကောက်ယူနေတဲ့ပြည်သူချွေးနေစာတွေအခွန်တွေကိုဘယ်မှာသွားသုံးမှလဲမေးချင်ပါတယ်။ဒါပေမဲ့ချွင်းချက်တော့ရှိပါတယ်။နိုင်ငံတော်အကြီးအကဲခီးစဉ်ရှိတယ်ဆိုရင်တော့တန်ရှင်းရေးကိုအသေးချာဂရုတစိုက်လှုပ်ထားတာတွေ့ရပါတယ်။ဒါကြောင့်ကော့တောင်းလေစိတ်တန်ရှင်းကောင်းမွန်စရေးအတွက်ပို့ဆောင်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့လေကြောင်းပို့ဆောင်ရေးညွှန်ကြားရေးမှူးဦးစီးဌာနညွှန်ကြားရေးမှူးချုပ်တို့ကိုမေးခွန်းထုတ်ချင်မိပါတယ်
။ဒါကတော့ကော့တောင်းလေစိတ်မှာဒီလိုမျိုးVIB ဧည့်သည်လာတဲ့အခါမှာတမျိုးဒါမှမဟုတ်ရိုးရိုးခီးသွွားတွေပုံမှန်ခီးသွွားနေတဲ့အချိန်ဒီမှာဆိုတမျိုးတကူရေးကျမရေးအတွက်အထူးအရေးကြီးတဲ့တန့်စင်ကန်ကိုတန့်ရှင်းအောင်မထားတဲ့အကြောင်းကိုသောရရှင်စာရေးပြီးတော့ရင်ဖွင့်လာတာပါသောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမာရင်ရက်ချင်ပါတယ်နောက်ပိုင်းမှာတော့မြန်မာသတင်းလေးတစ်ပုဒ်ဒေလက်ဆောင်အဖြစ်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။မိခင်များနဲ့မတိုင်ခင်တည်းကတောင်းတဲ့သောရရှင်ရဲ့စာကိုအခုမှဖော်ပြပေးရမှာဖြစ်လို့ခွင့်လွတ်ပါလို့ပဲပထမဦးဆုံးအရင်ကြိုပြီးပြောချင်ပါတယ်။ဒီသောရရှင်ရဲ့စာကျမတို့ဒီအချိန်အခက်ခဲနဲ့ဒီသောရရှင်တချို့ရဲ့စာတွေလည်းဒီမိခင်များနဲ့တေးတောင်းလာတယ်မှာကြံခဲ့ပါတယ် Facebook ကတေးတောင်းထားတဲ့သူတွေအများကြီးရဲ့နာမည်လည်းကြံခဲ့ပါတယ်နော်တမဟာနှစ်ကအစောချစ်မောင်ဆိုပြီးရေးလာတဲ့သောရရှင်ကအမေများနဲ့အတွက်တချင်တောင်းလို့နောက်ကျသွားပြီးထင်ပါရဲ့တဲ့ဘာပဲဖြစ်ဖြစ်အမေတွေအားလုံးကျမ်းမာချမ်းသာကြပါစေလို့ဆုတောင်းလိုက်ပါတယ်ဆိုပြီးတော့ VOY တော်သားတွေအားလုံးကိုလည်းစိတ်ရဲ့ကျမ်းမာခြင်းကိုယ့်ရဲ့ကျမ်းမာခြင်းတွေပြည့်စုံပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်တမဟာနှစ်ကအစောချင်းမှာမိခင်တွေအားလုံးအတွက်တည်ထောင်ထားတာကိုဒီမိခင်တွေကတခြားသောရရှင်တွေအားလုံးရောအတွက်ဒီတစ်ခေါက်ထုတ်လွှင့်ပေးချင်ပါရဲ့နော်ဇော်ဝင်းထွတ်တည်ဆူထားတဲ့လူဆိုတဲ့တခြင်းကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှငလူဆိုတဲ့တခြင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းနှင်းကလေးနေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတ လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါလိမ့်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
要多哟对呀妈的你们要不不足妈妈睡觉不哦路队路队看那大伯我可以哦站在周围也那边
မရေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါတက်မတော်သဘောထားတိုင်းပြည်အနာဂတ်အတွက်ကောင်းမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမယင်ချင်းနိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့တပတ်လုံးလုံးပြည်တွင်းသတင်းမီဒီယာအားလုံးမှာဖော်ပြခဲ့တဲ့သတင်းတပုတ်ကတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့သတင်းစာရှင်းလင်းပွဲအကြောင်းပဲဖြစ်ပါတယ်သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူတမတော်ထိပ်ပိုင်ကောင်းဆောင်တွေပါပါဝင်ပြီးသတင်းမီဒီယာသမားတွေမေးသမျှကိုရှင်းလင်းပြောဆိုခဲ့ကြပါတယ်။အဲဒီသတင်းစာရှင်းလင်းပွဲမှာပါတဲ့အကြောင်းအရာတွေကိုကြည့်ရင်ဒီကနေ့တမတော်ရဲ့ရည်တည်ချက်ဒေါန်ဆန်းစုကြည်နဲ့အစိုးရအဖွဲ့ပေါ်သဘောထားငြိမ်းချမ်းရေးတည်ဆောက်ရေးအတွက်ရည်တည်ချက်စတာတွေစုံစုံလင်လင်ပါဝင်တာမို့စိတ်ဝင်စားဖို့လည်းကောင်းပါတယ်။ဒီကနေ့တမတော်ရဲ့ရည်တည်ချက်နဲ့သဘောထားတွေဟာရွေးကောက်ခံအစိုးရအသစ်ဖော်ဆောင်နေတဲ့တိုင်းပြည်တည်ဆောက်ရေးလုပ်ငန်းတွေမှာအထောက်အကူဖြစ်စေမှာလားဒေါန်ဆန်းစုကြည်ဥဆောင်ကောင်ထယ်ဖော်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပို့ပြီးလွယ်ကူချောမွေ့စေမှာလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့အဓိကအကြဆုံးအချက်ကတော့တက်မတော်ဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းခိုင်ခိုင်မာမာရပ်တည်နေတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံရဲ့အထွတ်အထိပ်အကြီးအကဲဟာနိုင်ငံတော်သမ္မတဖြစ်တာကြောင့်သူတို့တက်မတော်ခေါင်းဆောင်တွေဟာလည်းသမ္မတကြီးဦးထင်ကျော်ရဲ့ဥဆောင်မှုကိုလိုက်နာလျက်ရှိတယ်လို့ဆိုပါရယ်။တပြိုင်နက်တည်းဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရတက်မတော်ဟာထူးခြားတဲ့အဖွဲ့အစည်းတည်းရဲ့ဖြစ်တာနဲ့အညီတက်မတော်ရေးရာကိစ္စတွေကိုတက်မတော်ခေါင်းဆောင်တွေကပဲလွတ်လွတ်လပ်လပ်အကောင့်ထဲပေါ်ဆောင်ရွက်နေတယ်ဆိုတဲ့အကြောင်းပြောဆိုခဲ့ပါရယ်။အထိပ္ပယ်ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရတက်မတော်ဟာတီးခြားရည်တည်ခွင့်ရှိနေတယ်ဆိုပေမဲ့တဘိုတမင်းတစင်ထောင်နာမျိုးမဟုတ်ဘူး။သမရရဲ့လက်အောက်မှာပဲနေတယ်။သမရရဲ့ဥဆောင်မှုကတော့ခံယူရဲဆိုတဲ့သဘောပါ။နိုင်ငံအတွက်အရေးတကြီးလိုအပ်နေတဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့လေတက်မတော်ဘက်ကတက်တက်ကြွကြွလူလူလာလာရှိနေတဲ့အကြောင်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့အခုအစိုးရ၅နှစ်တက်တန်းအတွင်းငြိမ်းချမ်းရေးရအောင်စူးစမ်းကြမယ်လို့ပြောဆိုခဲ့တယ်လို့ဆိုပါရယ်။ဒါပေမဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးနဲ့ပတ်သက်ပြီးတက်မတော်ဟာအရင်သမရဦးသိန်းစိန်အစိုးရလက်ထက်ကချမှတ်ထားတဲ့မူဝါဒတွေအတိုင်းဆက်ပြီးရပ်တည်နေတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုခဲ့ပါတယ်။အဲ့ဒါတွေကတော့အပြစ်ခတ်ရစဲရေး NCA စာချုပ်လက်မှတ်ထိုးမထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်မှတ်ထိုးကြဖို့လိုတယ်ဆိုတဲ့အကြောင်းအပြစ်မရက်ပဲနဲ့နိုင်ငံရေးစကားဝိုင်းနဲ့ဝင်ဖို့မဖြစ်နိုင်ကြောင်းကိုကန့်တအောင်းပလောင်နဲ့ရခိုင် AA တပ်ဖွဲ့၃ဖွဲ့နဲ့ပတ်သက်လို့ကတော့လက်နက်စွန့်ပြီးမှသာနိုင်ငံရေးကိစ္စလက်ခံဆွေးနွေးမှာဖြစ်တဲ့အကြောင်းရှင်းလင်းခဲ့ပါတယ်။
သတင်းစာရှင်းလင်းပွဲအတွင်းသတင်းစာဆရာတွေစိတ်တဝင်စားမေးမြန်းခဲ့ကြတဲ့မေးခွန်းတစ်ခုကတော့အခု2016ခုနှစ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အသက်60ပြည့်ပြီးတမတော်တာဝန်ကနေအငိမ့်စားယူမလားဆိုတာပါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့တမတော်ဥပဒေအရအသက်60ကျော်သည့်အထိဆက်ပြီးတာဝန်ထမ်းဆောင်ခွင့်ရှိကြောင်းအရင်1983ခုနှစ်မှာထုတ်ပြန်ခဲ့တဲ့အမိန့်တရအရပြန်တန်းဝင်အရာရှိတွေဟာအသက်အကန့်အသတ်မရှိတာဝန်ထမ်းဆောင်နိုင်တဲ့သဘောပါဝင်နေတဲ့အကြောင်းသူတို့လက်ထက်မှာတော့ဒါကိုမဖြစ်သင့်ဘူးလို့ယူဆတဲ့အတွက်ဗိုလ်ချုပ်ဆိုဘယ်နှစ်နှစ်ဗိုလ်ချုပ်ကြီးဆိုဘယ်နှစ်နှစ်အကန့်အသတ်နဲ့ဆက်ပြီးတာဝန်ထမ်းဆောင်ခွင့်ရှိတဲ့အကြောင်းသူကတော့အသက်60ပြည့်ပြီမဲ့အနားယူအောင်မှမဟုတ်တဲ့အကြောင်းတမတော်တာဝန်ကိုပဲဆက်ပြီးထမ်းဆောင်သွားဦးမယ်ဆိုတဲ့အကြောင်းပြောဆိုခဲ့ပါတယ်ဒါပေမဲ့ဗိုလ်ချုပ်ဆိုဘယ်နှစ်နှစ်ဗိုလ်ချုပ်မှုကြီးဆိုဘယ်နှစ်နှစ်ဆက်ပြီးတာဝန်ထမ်းဆောင်ခွင့်ရှိတယ်ဆိုတဲ့သတ်မှတ်ထားချက်အတိအကျကိုတော့ထုတ်ဖော်ပြောဆိုသွားတာမရှိခဲ့ပါဘူးဒါအပြင်တမတော်အနေနဲ့ဒီလိုအမိန့်ကြေညာချက်မျိုးကိုထုတ်ဆင်းလို့ရတဲ့အတွက်တမတော်ကာကွယ်ရေးဦးစီးချုပ်ဟာသူတာဝန်ထမ်းဆောင်လိုတဲ့အသက်ကာလအပိုင်းခြားအထိတာဝန်ထမ်းဆောင်နိုင်တဲ့သဘောနဲ့ဆက်ရောက်နေတာတွေ့ကြရမှာဖြစ်ပါတယ်
။သတင်းစာရှင်းလင်းပွဲအတွင်း
တက်မတော်အနေနဲ့လွတ်တော်ထဲမှာ25ရာခိုင်နှုန်းရယူထားတာကနေဘယ်တော့ဆွန့်လွတ်မလဲတနည်းလွတ်တော်တွေကနေဘယ်တော့ထွက်ခွာမလဲဆိုတဲ့မေးခွန်းလေးမေးခဲ့ကြပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့နဂိုဖြေနေကြထုံးစံအတိုင်းတိုင်းပြည်မှာလက်နက်ကိုင်တိုက်ပွဲတွေခြုံငိငင်းချင်းကြီးအပြည့်အဝရလာပြီဆိုရင်တော့ပြည်သူတွေဖြစ်စေခြင်းတဲ့အတိုင်းဖြစ်စေရပါမယ်လို့အဖြေပေးခဲ့ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ထိပ်ပိုင်းခေါင်းဆောင်တွေရဲ့သတင်းစာရှင်းလင်းပွဲတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကောင်းမွန်တဲ့အချက်တွေအနေနဲ့ဖွဲ့စည်းပုံအရသမရာကြီးဦးထင်ကျော်ရဲ့ဥဆောင်မှုကိုလိုက်ပါနေတယ်။ဒေါ်ဆန်းစုကြည်ခေါင်းဆောင်နဲ့အစိုးရတင်းနဲ့ပူးပေါင်းဆောင်ရွက်နေတယ်။ငင်းငယ်ရေးရဖို့အကောင့်ထဲဖော်ရမှာလဲစိတ်အားထက်သန်မှုရှိနေတယ်ဆိုတဲ့အချက်တွေတွေ့ရပါတယ်။ဒါပေမဲ့တကယ့်လက်တွေ့ငင်းငယ်ရေးကိုအကောင့်ထဲဖော်ရမှာဒေါ်ဆန်းစုကြည်ဥဆောင်အကောင့်ထဲဖော်မဲ့လုပ်ငန်းစဉ်အတိုင်းလိုက်ပါဆောင်ရွက်မယ်ဆိုတာထက်အရင်သမရဦးသိန်းစိန်လက်ထက်ကဆွဲကင်ခဲ့တဲ့ယက်တီချက်တွေအတိုင်းဆက်ပြီးယက်တီသွားမယ်ဆိုတာမျိုးကတော့ငင်းငယ်ရေးအကောင့်ထဲဖို့မဲ့ဒေါ်အောင်ဆန်းစုကြည်ကိုအခက်အခဲတွေ့စေနိုင်ပါတယ်။ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေအရတက်မတော်ကိုတီးခြားအဖွဲ့အစည်းတရက်အဖြစ်ပြဋ္ဌာန်းထားတာကိုစုပ်ကင်ထားတဲ့အချက်တက်မတော်ကာကွယ်ရေးဦးစည်းချုပ်အပါအဝင်စစ်ကောင်းဆောင်တွေဟာသူတို့သဘောဆန္ဒအလျောက်တက်မတော်တာဝန်တွေကိုဆက်ပြီးယူထားနိုင်တယ်ဆိုပြီးတကယ်လဲအသက်60ပြည့်တဲ့အတိုင်းအနားမြူကြတဲ့အချက်စတာတွေကတော့မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်ပြန်မပေါ်လာစေရေးဒီမိုကရေစီနိုင်ငံထူထောင်ရေးအတွက်ကတော့ရင်မအေးနိုင်သေးပါဘူ
းဘယ်လိုပဲဖြစ်ဖြစ်တက်မတော်ကာကွယ်ရေးဦးစည်းချုပ်ဘက်ကသူတို့ရဲ့သဘောထားယက်တီချက်တွေကိုထုတ်ဖော်ပြောဆိုလာကြပြီမို့ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရလွှတ်တော်ဘက်ကနေတိုင်းပြည်မှာအပြစ်ခတ်ရက်စဲပြီးငြိမ်းချမ်းရေးရလာအောင်တိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ဒီမိုကရေစီထွန်းကားလာအောင်တက်မတော်စစ်ကောင်းဆောင်တွေနဲ့လက်တွဲဆောင်ရွက်ကြရမှာဖြစ်ပါတယ်တက်မတော်ခေါင်းဆောင်တွေကင်ဆွဲထားတာတွေကငြိမ်းချမ်းရေးဖော်ဆောင်ရမှာအဟန့်တာဖြစ်စေနိုင်တဲ့ဒီမိုကရေစီဖော်ဆောင်ရေးမှာအခက်အခဲဖြစ်စေမဲ့ရည်တည်ချက်တွေကနေပြောင်းလဲလာအောင်တော့စီယုံဆွဲဆောင်ကြရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းတွေမှာဆောင်မျှော်နားဆင်နိုင်ပါတယ်လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ဘာတွေကြောင်းရာတွေဆွေးနွေးမလဲဆိုတာနားဆင်ပါရှင
်မြန်မာနိုင်ငံရဲ့တပ်ဖွဲ့ကိုပြည်ပြင်ပြောင်းလဲရေးစပြီးလုပ်နေကြပါပြီအစိုးရသေးလက်ထက်မြန်မာရဲ့တပ်ဖွဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေပေါ်ကျွန်တော်တို့သောတာရှင်တွေကျေနပ်အားရကြပါလားရဲတပ်ဖွဲ့ဟာပြည်သူလူထုအားထားရတဲ့အဖွဲ့အစည်းတစ်ခုအဖြစ်ပြုပြင်ပြောင်းလဲနိုင်ဖို့လမ်းကြောင်းမှန်ပေါ်ရောက်နေပြီလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးကြဖို့အတွက် VO ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဖြစ်ဖြစ်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်ဖြစ်ဒေါ်ရရှင်တို့ရဲ့ဖုန်းနံပါတ်တွေကြိုပြီးပေးပို့ထားပါ။ဆွေးနွေးချက်အသံဖိုင်ဒါမှမဟုတ်လဲစာနဲ့ဝင်ရောက်ဆွေးနွေးလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့ဒေါ်ရရှင်တို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒါမဲ့အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြစီရှင်ဆက်ပြီးတော့ကဘာတလွားထူးခြားဆက်များအစီအစဉ်ကိုတင်ဆက်ပေးပါမယ်မခင်ဖြူထွေးနဲ့ကိုသားညွန်ဦးတို့ကတင်ဆက်ထားပါတယ်ရှင်
အမေရိကန်ပြည်အောင်စုနယူးယောက်မြို့ကြီးမှာဖမ်းဆီးမိထားတဲ့မော်တော်ဆိုက်ကယ်အစီး80လောက်ကိုရဲတွေကအင်ကာနီကလမ်းကြီးဆက်နဲ့ကျိတ်ပြီးဖျက်ဆီးလိုက်ပါတယ်။ရဲတွေရဲ့အခေါ် Nit Wiz လို့ခေါ်တဲ့ဒီလူမိုက်တွေတရားမဝင်မော်တော်ဆိုက်ကယ်တွေနဲ့တွာလာနေတဲ့သူတွေကိုသင်ခန်းစာပေးလိုက်တာဆိုတော့ရဲတပ်ဖွဲ့ရဲ့ကော်မရှင်နာမင်းကြီး William Burton ကပြောပါတယ်။ ATVs အသေးစားဆိုက်ကယ်တွေကိုမြို့ထဲမှာတရားမဝင်စီးနေတဲ့သူတွေကိုရဲတွေကဖမ်းဆီးခဲ့ပြီးတော့ဒီနှစ်တစ်နှစ်ထဲမှာဆိုက်ကယ်အစီး669စီးသိမ်းဆီးမိခဲ့ပြီးဆိုက်ကယ်စီးသူတွေကိုလည်းဥပဒေကိုဂရုမစိုက်ဘဲနဲ့ထင်အားဆိုင်မှုနဲ့ရေးယူခဲ့ပါတယ်။အင်ကာနီတို့ကတော့ Brooklyn မြစ်ပြီးဒီဖမ်းဆီးမိတဲ့ဆိုက်ကယ်တွေတဲကတချို့ကိုလုံးဝသုံးမရအောင်လမ်းကြီးဆက်နဲ့တစစီကျိတ်ပြီးတော့ဖျက်ဆီးလိုက်ပါတယ်။တရားမဝင်ဆိုက်ကယ်စီးနှင်မှုတွေဟာစီးနှင်သူတွေရောပြည်သူတွေအတွက်ပါအထူးအနေနဲ့များတယ်လို့ကော်မရှင်နာမင်းကြီး William Burton ကပြောပါတယ်။
ကဘာပေါ်မှာအရေးသွေးအကောင်းဆုံးနဲ့အကြီးလင်းဆုံးလို့သတ်မှတ်ထားတဲ့ရှားပါအပြာရောင်စိန်တလုံးကိုခရစ်စတီးလီလန်ဌာနကပုံထူးလေးကလီလန်တင်ရောင်းချလိုက်ပြီးတန်း56သိန်းရရှိသွားပါတယ်။14.5ကာရက်အရွယ်ရှိတဲ့အပြာရောင်စိန်ကြီးကိုနျူကလ িয়ার လက်နက်တီထွင်သူ Oppenheimer နဲ့နာမည်တူတဲ့ဆင်ရဲမူလပိုင်ရှင် Sir Philip Oppenheimer နာမည်ကိုယူပြီးတော့ Oppenheimer အပြားလို့နာမည်ပေးချပါတယ်။ကမ္ဘာပေါ်မှာရှိတဲ့စိန်တွေကအရေးအသွေးအကောင်းဆုံးအကြီးဆုံးနဲ့အကြီးလင်းဆုံးလို့သတ်မှတ်ထားပြီးစိန်တစ်လုံးထဲနဲ့ဈေးအများဆုံးရတာလို့မှတ်တမ်းတင်ထားပါတယ်။အရင်ကစိန်တစ်လုံးထဲကိုဒေါ်လာ48တန်းနဲ့ရောင်းချခဲ့ဘူးပါတယ်။အခုလောက်ကောင်းတဲ့အရေးအသွေးမျိုးဘယ်တော့မှမရှိခဲ့ဘူးတဲ့အကြောင်းခရစ်စတင်လီလန်ဌာနဥရောပဆိုင်ရာဒါရိုက်တာရေမွန်ဆန်ခရော့ဖ်ဘေကာကပြောပါရယ်ဒီဆိုင်ရဲ့မူလပိုင်ရှင်ဆာဖီလစ်အိုပန်ဟိုင်မာဟာဒဘီယက်စ်စိန်ဆိုင်ကြီးကိုတီထောင်သူစိန်ရောင်းဝယ်လုပ်ငန်းနဲ့အသက်မွေးသူတဦးဖြစ်ပါရယ်ရှင်
အမေရိကန်ပြည်အောင်စုရဲ့ပထမဆုံးအမျိုးသားလိင်နံအစားထိုးခွဲစိတ်ကုသမှုမေလ17ရက်နေ့ကအောင်မြင်မြင်နဲ့ပြုလုပ်ခဲ့ပါတယ်။15နာရီကြာခွဲစိတ်မှုအပြီးအစားထိုးကုသူသောမတ်စ်မန်နင်းအနေနဲ့ရှင်ရှင်လန်းလန်းရှိပြီးတော့စကားလဲကောင်းကောင်းပြောဆိုခဲ့ပါတယ်။သူ့ရဲ့လိင်နံကို2012ခုနှစ်ကကင်ဆာရောဂါကြောင့်ဖျက်ဖြစ်လိုက်ရပြီးတော့ဒုက္ခနဲ့လမ်းလျှောက်နေရတာပါ။ခွဲစိတ်ကုသတဲ့အနေနဲ့သူ့အနေနဲ့ဘာမှနာကျင်ခံစားမှုမရဘူးလို့ပြောပါတယ်။မန်နင်းဟာကမ္ဘာပေါ်မှာတတိယမြောက်အမျိုးသားလိင်နံအစားထိုးခွဲစိတ်မှုခံယူခဲ့သူဖြစ်ပါတယ်။2014ခုနှစ်မှာတောင်အာဖရိကကတယောက်နဲ့2005ခုနှစ်မှာတရုတ်ပြည်ကတယောက်လဲခုလိုမျိုးခွဲစိတ်မှုမျိုးခံယူခဲ့ကြပါတယ်။တောင်အာဖရိကကတယောက်ကတော့ခုတက်တီကြမ်းမာနေပြီးတော့သူ့မိမကိုဝင်ရသွားခဲ့ပြီးမြဲခလေးကတော့အဖတ်မတင်ခဲ့ပါဘူး။တရုတ်ပြည်ကတယောက်ကတော့သူ့ရဲ့ဇနီးနဲ့သူ့အတွက်အဆင်မပြေလှတဲ့အတွက်သူ့ရဲ့လိင်တန်အသစ်ကိုပြန်ဖယ်ရှားခဲ့ရပါတယ်။အခုလိုခွဲစိတ်မှုနည်းပညာအသစ်ကြောင့်ကင်ဆာရောဂါတွေထိခိုက်ဒဏ်ရာရခဲ့သူတွေနဲ့လိင်ငါချွင်းခဲ့သူတွေအတွက်မျှော်လင့်ချက်တွေရှိလာတော့မှာပါခင်ဗျာ။
အရေး movie ကားပေါင်းတာဟာအလုံးအတွက်အနည်းရှိပါတယ်။ဒါပြင် movie လမ်းလျှောက်တာကလည်းအနည်းများတယ်ဆိုတာတရုတ်ပြည်အနောက်တောင်ပိုင်းကလူတယောက်ရဲ့အဖြစ်ကပြသနေပါတယ်။ဒီအမှုသမားဟာသူတောက်နိုင်တာထက်ပိုတောက်ပြီးအိန္ဒယံဘေးကမြောင်းလိုမျိုးအုတ်ယိုးနေရန်ကြားထဲညက်နေကြတာပါ။စင်တီမီတာ40လောက်ကျယ်တဲ့အုတ်ယိုးကြားထဲကိုဘယ်လိုရောက်သွားပြီးတော့ညက်နေတယ်လဲဆိုတာကိုတော့လာခဲ့တဲ့မိသက်သမားတွေတောင်အံ့ဩကြပါတယ်။အမှုသမားလည်းတန်ရာအနည်းငယ်ရတာကလွဲပြီးဘာမှမဖြစ်ခဲ့ပါဘူးရှင်။
မခင်ဖြူထွေးနဲ့ကိုသားညုံဦးတို့တင်ဆက်ခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOA ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
အာဖဂန်နစ္စတန်နဲ့ဆက်အနီးပါကစ္စတန်နိုင်ငံတွင်အဝေးဒိန်ထုံရင်တဲ့တိုက်ခိုက်မှုကြောင့်အာဖဂန်တာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆော်တည်ဆုံးခဲ့တဲ့ဆိုတာကိုအာဖဂန်ထောက်လှမ်းရေးအေဂျင်စီ NDS ကအတည်ပြုလိုက်ပါတယ်။ဘာလူချစ်စတန်ပြည်နယ်ဒါဗာဒင်မှာမနေ့ညနေ 3:45 မိနစ်အချိန်ကလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းတာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆော်တည်ဆုံးသွားတာဖြစ်တယ်လို့ NDS ကသူ့ရဲ့တရားဝင် Twitter နဲ့ Facebook စာမျက်နှာမှာတင်းငွေနေနေကတင်ထားတဲ့ချိန်ညချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံနေပြည်တော်ကိုဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးအဖြစ်လည်းတာဝန်ယူထားတဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုပြည်ပြင်းရေးအတွက်လွတ်လပ်တဲ့ဈေးကွက်တွေပေါ်ဆောင်မှုဖွံ့ဖြိုးရေးနဲ့လူ့အခွင့်အရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကမြန်မာအစိုးရအသစ်ကိုတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ထွန်းနေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်းလှိုက်လိုက်လဲလဲထောက်ခံတဲ့အကြောင်းပြောဆိုခဲ့ပါတယ်။2016ခုနှစ်အတွက်ပြည်သူ့ဂုဏ်ရီဆုရှင်အဖြစ်ဒေါက်တာတမ်းမင်းထွတ်ပင်းတရမိအိမ်ရှင်ရွေးချယ်ချီးမြှင့်ခံရပါတယ်။ဒေါက်တာတမ်းမင်းထွတ်ဟာရှမ်းပြည်တောင်ပိုင်းပင်းတရမြို့နယ်ဆရာဝန်ကြီးအဖြစ်လက်ရှိတာဝန်ထမ်းဆောင်နေသူဖြစ်ပြီးပင်းတရမြို့နယ်တွင်ကျေးလက်နေဆွေနေပြားတောင်ပေါ်ဒေသပါမကျန်းဒေသဖွံ့ဖြိုးရေးနဲ့ကျန်းမာရေးစောင့်ရှောက်မှုကိုဆွန့်ဆန့်တမန်ဆောင်ရွက်မှုတွေအတွက်ချီးမြှင့်ခံရတာဖြစ်ပါတယ်။တခြားအထူးဆုရှင်တွေအဖြစ်တော့ပန်းရဲလန်းအဖွဲ့နိုင်ငံရေးသိပ္ပံပညာရှင်ဒေါခင်မမမျိုးနဲ့မြန်မာပုံပြောသူများအဖွဲ့တို့ချီးမြှင့်ခံရပါတယ
်။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vided Zonnet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ကြိမ်ပြန်ပြီးထုတ်လွှင့်ပေးတာမျိုးအောက်မျောနားဆင်နိုင်ပါတယ်။မနေ့ပြန်မနေ့ပိုင်းမှာထုတ်လွှင့်မဲ့အစီအစဉ်ကိုလည်းစောင့်မျောနားဆင်ကြပါရှင်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.